ဦးဆိုင်မဲရဲ့ချမ်းပြည်မြောက်ပိုင်းကလေနန်းခမ်းဘက်မှာ TNL နဲ့ RCSS တို့တိုက်ပွဲတွေဖြစ်နေကြတယ်ကြားလို့ဗျာအဲ့ဒါအခြေအနေလေးဘယ်လိုများရှိလဲလို့သိချင်လို့ပါဗျာ
အော်ဟုတ်ကဲ့ဥဆောင်28 29ရက်နေ့လောက်ကဖြစ်တာပါကျွန်တော်တို့တက်ကပေါ့နော်အဲ့ဒီနေမြခံအိုက်ဘက်မှာနေတဲ့တက်တွေပါအမှားတော့အိုက်ဘက်ကတက်သားတွေဒီမှာသူတို့ moment in time ပြန်လာတက်ရင်ပြီးတော့ဒီ LC အကြောင်းနဲ့ပတ်သက်ပြီးရှင်းလင်းတာကိုဒီဌာနချုပ်မှလာပြီးတော့နာခံပြီးတော့အပြန်မှသူကိုတိုက်ခိုက်ခံရတဲ့သဘောပါအဲ့ဒီနောက်ပိုင်းသူတို့ကလိုက်ပြီးတော့ဆက်ပြီးတော့တိုက်တာပေါ့နော်အဲ့ကြောင့်မလို့တိုက်ပွဲကို၄ကြိမ်လောက်ဖြစ်သွားပါတယ်
အဲ့ဒါနန်းခမ်းရဲ့ဘယ်နေရာလောက်မှာဖြစ်တယ်လဲဗျ
နန်းခမ်းဆိုသူဥစားဒီမိုင်းဝီတိုက်နယ်လို့ပြောမှာပေါ့နော်မိုင်းဝီတိုက်နယ်ထဲမှာပါကချင်နယ်နဲ့လည်းပြီးပါလေ
TNL နဲ့ဒီ RCSS နဲ့ဒီနန်းခမ်းဘက်ကဒီရွာဒေသတွေမှာပေါ့လေနှစ်ဖက်ရင်ဆိုင်ထိတ်တိုက်ပွဲဖြစ်ရတဲ့အကြောင်းကြီးဘာကြောင့်လို့များပြောနိုင်မလဲဗျ
ကျွန်တော်တို့အနေနဲ့လည်းဒီဟာကိုချင်းတော့မပြောနိုင်ဘူးအမှန်တော့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကတော့ဒီဌာနချုပ်ကနေသူတို့ရဲ့ငွေကြေးတွင်းကိုပြန်ပြီးပြန်သွားတာပါဖြစ်ပါတယ်ကျွန်တော်တို့အဲ့မူဆယ်နမ်ခမ်းဘက်မှာကျွန်တော်တို့တပ်အုပ်ချုပ်ရေးတပ်တွေလည်းရှိတော့အဲ့ဘက်ကနေဆက်မှနေတဲ့ကျွန်တော်တို့တပ်ဖွဲ့တွေပါကျွန်တော်တို့လမ်းမှာလမ်းပုံမှာဖြတ်ပြီးတိုက်ခါရတာပါအဲ့လိုတိုက်ခါပြီးရဲ့နောက်ပိုင်းလည်းသူတို့ထပ်ဆက်ပြီးလိုက်တာပေါ့နော်အ
ဲ့တော့လေ TNL ဘက်ကပြောတာတော့ဒီ RCSS ကအစိုးရတက်မတော်နဲ့ပေါင်းပြီးတော့သူတို့ TNL ကိုတိုက်တယ်လို့လည်းသူတို့ပြောတယ်ဗျအဲ့ဒါရောဘယ်လောက်တည်ကြမှုရှိမလဲဗျ
ကျွန်တော်တို့မရှိပါဘူးဗျကျွန်တော်တို့တက်ဖွဲ့တွေကတက်မတော်နဲ့ပူးပေါင်းပြီးတိုက်တယ်ဆိုတာဒါတော့သူတို့တမင်ကျွန်တော်ပုတ်ခတ်ပြီးတော့တရင်ထုတ်ပြန်တဲ့တဘောပ
ါဒီအဲ့နေရာမှာတိုက်ပွဲဖြစ်ခဲ့တဲ့အတော်လေးအခုဒီနေ့နောက်ဆုံးချိန်လေးဒီဆိုလို့ရှိရင်ရောတိုက်ပွဲဆက်ဖြစ်ပွားသေးလားဗျ
မဖြစ်တော့ပါဘူးကျွန်တော်တို့နဲ့တော့ယခုချိန်မှာတော့ညီတက်နေပါလေခင်ဗျာကျွန်တော်တို့တက်ဖွဲ့တွေလည်းသူတို့ရဲ့ဒီနေမြေထိတ်ချုပ်နေမြေထဲကိုပြန်ရောက်ပါပြီအခုလောလောဆယ်မှာတော့ကျွန်တော်တို့တက်နေဟိုတက်ဖွဲ့တွေဖြစ်တာတော့မရှိပါဘူ
းဒီတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းပေါ့လေအခုလိုဖြစ်ရတဲ့ကိစ္စကနောက်ပိုင်းပေါ့လေအကျိုးသက်ရောက်မှုကဘယ်လောက်များဖြစ်လာနိုင်မလဲဦးဆိုင်မင်းတို့ဘယ်လိုများခံမှန်းမိပါလဲဗျ
ကျွန်တော်တို့အနေနဲ့ကတော့အခုချိန်မှာကျွန်တော်တို့ပြဿနာတွေပေါ့နော်နိုင်ငံရေးနည်းလမ်းနဲ့ရင်းချမ်းစွာဖြေရှင်းဖို့ဆိုပြီးတော့ကျွန်တော်တို့အဖွဲ့အစည်းနဲ့လက်ခံထားတယ်ဒါတမလို့လည်းကျွန်တော် NCA လက်လက်မှတ်ရေးထိုးတယ်အလုံးဝိုင်းဝန်းပါဝင်ပြီးနိုင်ငံရေးဆွေးနွေးရေးပွဲတွေကိုတွားဖို့ကျွန်တော်တို့ရည်မှန်းတာပေါ့နော်ပြီးတော့ကျွန်တော်တို့ကြားထဲမှာလည်းစီလုံးညီညွတ်မှုတွေလည်းလိုအပ်တယ်ဒါကြောင့်မလို့လည်းကျွန်တော်တို့အခုချိန်မှာတော့ဘာမှတုံ့ပြန်ခြင်းမရှိပါဘူးကျွန်တော်စာရေးသားပြီးတော့တော့ဒီကိစ္စတွေကိုရင်းချမ်းစွာဖြေရှင်းဖို့တင်ကြောင်ကျွန်တော်တို့ဒီနေမြခံတက်တဲ့အနေပြီးတော့ခါကြီးထားတာလည်းရှိပါတယ်
RCSS နဲ့ဒီ TNL တို့တိုက်ပွဲဖြစ်ခဲ့တဲ့နေရာပတ်ဝန်းကျင်ပေါ့လေအဲ့ဒီနေရာကဒေသခံတွေကြည်ကြွရသားတွေအနေနဲ့ရောဘယ်လိုအခြေအနေရှိမလဲဦးဆိုင်မင်းတို့ဘယ်လိုများသိထားလဲဗျ
ကြည်ရွာတွေကလည်းတို့လည်းမထင်မှတ်ဘူးပေါ့နော်ကျွန်တော်တို့လက်ရှိကျွန်တော်တို့တက်တင်နေဖြစ်ပွားမယ်ဆိုတော့အကြောင်းအရင်ကလည်းကျွန်တော်တို့အဆက်အသွယ်လေးရရှိခဲ့ပါတယ်ဘာမှကျွန်တော်တို့ပြဿနာလည်းမဖြစ်ခဲ့ဘူးပေါ့နော် TNL တက်တင်နေလဲပြီးတော့အဲ့ဒီနေမြေတွေမှာဆိုလဲကျွန်တော်တို့2006ခုနှစ်ကတည်းကတော်တော်လာလာအများနဲ့နေခဲ့တဲ့နေရာတွေပါဒီ TNL လည်းတို့2017မှာပြန်မျိုးဖွဲ့စည်းခံလာတာပေါ့နော်ဒီခေါက်လည်းကျွန်တော်တို့လည်းမထင်မှတ်ပဲတိုက်ခိုက်ခံလာ
အဲ့တော့ TNL ဘက်ကတော့ပြောတယ်ဗျဒါ RCSS ဘက်ကအရင်တိုက်တာလို့လည်းပြောတယ်အဲ့တော့ဦးဆိုင်မင်းတို့ပြောတာလည်းဒါအတိုက်ခက်ခံရတယ်ပြောတော့အဲ့တော့နှစ်ဖက်ကကွဲလွဲနေတာဟာရောဘာကြောင့်ဖြစ်မလဲ
ကျွန်တော်တို့အနေနဲ့ဥစ္စာဘာပါလို့တိုက်ဖို့ဘာကြောင့်မှမရှိပါဘူးအများကကျွန်တော်တို့အဆက်အသွယ်ရှိပါတယ်ကျွန်တော်အဲ့ဘက်မှနေတဲ့နေမြေခံတက်တရလည်းကျွန်တော်တို့ဒီ data ကအဲ့မှာရှိတဲ့ကျန်လေတက်တင်လည်းအဆက်အသွယ်ရှိပါတယ်အများတန်းဆွေးနွေးကြပါတယ်ကျွန်တော်တို့အနေနဲ့ကတော့ဗောနော်ကျွန်တော်တို့အခုချိန်မှာနိုင်ငံပြည်ထနာတွေကိုအားလုံးဝိုင်းမျိုးစုစုပေါင်းပေါင်းဖြစ်ရှင်းရမယ့်ချိန်ဖြစ်ပါတယ်ဒီလိုမျိုးကျွန်တော်တို့တိုင်းသားတွေအချင်းချင်းကြားမှာရောတက်မလို့နဲ့တိုင်းသားတွေကြားမှာရောဒီတက်ပွဲတွေအားလုံးကရက်တင်ပြီးတော့ကျွန်တော်တို့ဒီ sense of kitchen တင်နိုင်ခြင်းဖြစ်ပါတယ်ခုလိုကျွန်တော်တို့ဒီတစ်ဖက်ကတရင်ထုတ်ပြန်ဒီဖက်ကတရင်ထုတ်ပြန်နဲ့ကျွန်တော်တို့ကလည်းတမ်ဘရိုနဲ့တော့ပေါင်းတိုက်ပါတယ်တမ်ဘရိုကလည်းကျွန်တော်တို့ကိုလာပြီးကူညီတိုက်ပါတယ်ဆိုတာဒီတရင်เนี่ยမဟုတ်မှန်တရင်เนี่ยကျွန်တော်တို့ကြားထဲမှာထင်မှားစေနိုင်တဲ့တရင်တွေလည်းဖြစ်ပါတယ်ကျွန်တော်တို့မှာခုလိုတွားပြီးတော့တိုက်တာမျိုးဟိုဖက်ဒီဖက်လက်တိုက်တာမျိုးမရှိပါဘူးကျွန်တော်တို့နေနေကတော့ NCA ကို accountable ဖို့အခုချိန်မှာစူးစမ်းဆောင်ရွက်နေတဲ့အချိန်ဖြစ်ပါတယ်
ဒီ DNL ခေါင်းဆောင်ပိုင်းနေနဲ့ဒီ RCSS ခေါင်းဆောင်ပိုင်းနေနှစ်ဖက်ဆွေးနွေးကြမဲ့အနေအထားမျိုးရောရှိအောင်မလားဒီတိုက်ပွဲကြောင့်ပေါ့လေ
ဒီအခုလက်ရှိတော့ကျွန်တော်တို့ဒီနေမြေခံတက်ကတော့စာရေးပြီးတော့ကြောင်းတားထားတာရှိတာပေါ့နော်မြေခေါင်းဆောင်ပိုင်းဒီကျွန်တော်တို့တွေ့ဖြစ်မယ်ဆိုတာဒီပိုင်းတော့အခုချိန်မှာတော့မရှိသေးပါဘူးဗျာကျွန်တော်
ဦးဆိုင်မေခုလိုပြေးကြပြီးတာကျေးဇူးများကြီးနေပါလေဗျ
ကောင်းပါပြီ